ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်ရှေ့ပြေးစီမံကိန်းကိုချက်ချင်းရပ်ထားဖို့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်တောမ်အန်ဒရူးစ်ကဂျူန်6ရက်ကြက်သပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာရိုဟင်ဂျာတွေမြန်မာနိုင်ငံပြန်ဖို့လှည့်ပြပြီးအတင်းပြန်ပို့ဖို့ကြိုးစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေကြောင်းနဲ့တကယ်တော့မြန်မာအခြေအနေဟာသူတို့အတွက်ရေရှည်ကောင်းကွန်စိတ်ချမှုမရှိသလိုဂုဏ်သိက္ခာရှိရှိသူတို့ဆန္ဒအလျောက်ပြန်လို့ရမယ်အနေအထားမရှိဘူးလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်အရာရှိတွေကတော့ကနူးအုပ်စုအနေနဲ့ရိုင်ဂျာ1140ကိုပြန်ပြီးပို့ဖို့လုပ်နေတာဖြစ်ပါတယ်။ရဲ့အတိအကျမပြောသေးပေမဲ့မကြခင်ဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါပြင်ဒင်းထင်ကုံလောက်မှာတော့6000လောက်ကိုပို့မယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်အနာဘင်းကသူတို့အစီအစဉ်တိုင်းမလိုက်နာသူတွေကိုဖမ်းဖို့ဆဲဆဲတန်းတွေတင်ဖို့တခြားလက်တုံပြန်လာတွေလုပ်မှာဖြစ်ကြောင်းချင်းချောက်တဲ့သတင်းတွေထွက်ပေါ်နေတယ်လို့ပြန်ဖို့အတွက်သဘောတူသူတွေကိုငွေမြောင်များပေးမယ်လို့ပြောဆိုမှုတွေလည်းရှိနေတယ်လို့ပြောပါတယ်။ရှေ့ပြေးအစီအစဉ်ရရိုဟင်ဂျာတွေကသူတို့ရွာတွေကိုသူတို့ပြန်ရမှာဖြစ်ပါတယ်။ပထမမောင်နှောကဒုက္ခသည်စခန်းမှာနေရမှာဖြစ်ပြီးတော့နောက်မှာမြန်မာဘက်ကချထားပေးတဲ့ရွာသစ်15ရွာကိုပြောင်းအောင်မှာပါ။သူတို့ဟာလွတ်လပ်စွာသွားလာခွင့်လည်းမရှိပါဘူး။မြန်မာလက်ရှိအခြေအနေမျိုးမှာသူတို့ကိုပြန်ပို့မယ်ဆိုရင်သူတို့ဟာလူခွင့်ချိုးဖောက်မှုတွေကြုံရနိုင်တဲ့အတွက်အစီအစဉ်တွေကိုဆိုင်းငံ့ထားဖို့အတွက်အကြံပေးတောင်းဆိုတာလည်းဖြစ်ပါတယ်။